ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကသမရဦးဝင်းမြင့်ကိုကျမ်းမာရေးအကြောင်းပြချက်နဲ့ယာရုကနေဆင်ပေဖို့စစ်အရာရှိနှစ်ဦးကလာပြီးတော့ပြောခဲ့တယ်လို့သမရဦးဝင်းမြင့်ကပြောကြားလိုက်ပါတယ်သူယာရုကဆင်းမပေးဘူးဆိုရင်အန္တရာယ်ရှိနိုင်တယ်လို့လည်းချိန်ချောက်ခဲ့တဲ့အကြောင်းဦးဝင်းမြင့်ကသူ့အမှုကြားနာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့သုံးဦးအပေါ်မှာအမှုတရွဲတဲ့ဆွဲချက်တင်ထားတဲ့အမှုအတွက်တပ်သေးအနေနဲ့သမရကကိုယ်တိုင်ထွက်ဆိုခဲ့တာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတရွဲတဲ့ဆွဲချက်တင်ထားတဲ့အမှုကိုဒီကနေ့နေပြည်တော်တည်တံတရားရုံးမှာစစ်ဆေးခဲ့ပါတယ်။ဒီကနေ့ကြားနာစစ်ဆေးမှုအတွင်းသမရဦးဝင်းမြင့်ကတရက်ပြိုင်တက်တဲ့အနေနဲ့ပထမဆုံးအကြိမ်ထွက်ဆိုခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့မှာသူရဒူးကနေဆင်ဖို့စစ်တပ်အရာရှိနှစ်ယောက်ကလာရောက်ဖိအားပေးခဲ့ပြီးတဲ့နောက်သူဖမ်းဆီးခံခဲ့ရတဲ့အကြောင်းတရားရုံးမှာရှောက်ထားထွက်ဆိုခဲ့တယ်လို့ NLD ရဲ့ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်
။အဲ့ဒီမှာဦးဝင်းမင်းကသူကဖေဖော်ဝါရီလတရက်နေ့ကသူဖမ်းဆောင်တဲ့အကြောင်းကိုစာပြောတာပါ။သူရဒူးပြပုံကြီးရဲ့အဆင့်ကြီးရဲ့နော်အဲ့ဒီတရားရှိကြီးမြောက်ကလာပြီးတော့အကျိုးကြီးနဲ့စာပြောတာဟာလေအဲ့ဒါမလိုက်ရဘူးလေဒီလိုဒီခေတ်ဒီလိုအကြမ်းမရအကြမ်းပြလေဒီလိုပြအကြမ်းမရကောင်းတယ်ဆိုရဲအကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအရာရှိကြီးရဲ့ဒီဒီဘေးကအဲ့ဟာအဲ့ဒီမြင်လိုက်ရင်တော့ဒီကမြိုင်းမှာဟိုဖြစ်နေတယ်အလေးရှိနေတယ်ဘာဖြစ်လဲအဲ့ဒီလိုအကြံတော်ပြီးတော့အဲ့ဒီအချင်းကလေးကဒီပြောနေမှာအဲ့ဒီအချင်းကလေးကဒီမှာအပန်းခံရတယ်ဒီမင်းကလည်းမတွေ့ရဘူးဒီဘယ်လိုမှလည်းဟောအဆက်တွေနဲ့ဘယ်လိုမှလည်းမရဘူးကံကြမ်းပြီးတဲ့နောက်ပိုင်းမှာထုတ်ပြဆိုရဲဥပ္ပိုလ်ဆွဆွဲထားတယ်ဒီဥပ္ပိယထုတ်ပြဆိုရဲစာရီယာဒီကံကြမ်းပြီးနောက်မှာထုတ်တာလေအဲ့ဒါဘာမှမကြည့်ဘူးလားသိဖို့မကြည့်ဘူးအဲ့ဒါမဟုတ်ဘူးသူများဆိုင်နေပြောတာ
စစ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ9ရက်နဲ့ဖေဖော်ဝါရီ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်တစ်ခုနဲ့ပတ်သက်လို့ဒါဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်တယ်ဆိုပြီးတရားစွဲခံထားတာဖြစ်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်အာဏာသိမ်းမှုကိုကံကွယ်ကြောင်းစစ်အာဏာသိမ်းမှုလက်မခံကြောင်းတွေကိုရေးသားဖော်ပြထားပါတယ်။သူတို့ဖမ်းဆီးခံရပြီးတော့ဘယ်သူနဲ့မှတွေ့ဆုံခွင့်မရချိန်မှာ NLD ပါတီကထုတ်ပြန်တဲ့စာကိုအကြောင်းပြတရားစွဲရဟာအထိတ်ပဲမရှိဘူးလို့သမရဦးဝင်းမြင့်ကဒီကနေ့ထွက်ဆိုချက်တွေမှာပြောကြားသွားခဲ့ပါတယ်။တရားလိုရှေ့နေတွေဖက်ကမေးမြန်းမှုတွေမှာ CRPH, NUG နဲ့ PDF တို့အကြောင်းသိရှိသလားဆိုတဲ့မေးခွန်းတွေကိုမေးခဲ့တယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်။ဒီကနေ့ကြားနာပွဲအတွင်းစစ်မေးချက်တွေကိုပြည်သူကိုချပြပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကအမေးမြန်းခဲ့သလိုရှေ့နေတွေကိုလည်းမျှဝေပေးဖို့ညွန်ကြားခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကအဲ့ဒီနားထောင်ပြီးလည်းအခါကြတော့ဒီလိုမျိုးမျိုးတွေဟောတာဟိုအဓိကစမီးအလားတူခရီးသူပြည်သူရှိကြတာအဲ့တော့ရင်းနေနေလာတဲ့ပြည်ပထားရှင်ရင်းရတာလည်းဟိုကိုပတ်လိုက်မီဒီယာမော်ရာလာဥပဒေကိုလည်းပြတ်ပါတယ်။ဒါကြည့်လို့ရှိပါတယ်ကျွန်တော်ကြည့်တော့အဲ့ဒါကိုအများကြီးကြည့်အောင်တော့တစ်ခုတော့ပြောကြလို့မင်းတို့ပြောကြကြည့်ပြပြောပါပါလေ
။ဒီကနေ့ကြားနာတဲ့ရဇသက်ကြီးပုံမှန်905ခခွေအမှုဟာဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်ပထမဆုံးဆွဲချက်တင်ထားတဲ့အမှုဖြစ်ပါတယ်။သတင်းကြိုရုံးပရက်ပြီးလာမယ့်တပတ်ကျော်အောက်တိုဘာ26ရက်မှသာပြန်လည်စစ်ဆေးတဲ့အခါကျရင်တော့တောင်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုမှဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်။နေပြည်တော်တည်တံတရားရုံးမှာဒီကနေ့အဲ့ဒီအမှုအပြင်တောင်ဆန်းစုကြည်တယောက်ထဲအပေါ်ပုံမှန်25နဲ့တရားစွဲထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးအမှုကိုလည်းစစ်ဆေးပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာတော့စွဲချက်တင်တင်မတင်တရားသူကြီးကဆုံးဖြတ်နိုင်တယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ်။အပတ်စဉ်နေ့တိုင်းနေပါအမှုတွေကိုလိုက်ပါစစ်ဆေးနေရတဲ့ရှေ့နေတွေအနေနဲ့လည်းအမှုအတွက်ပြင်ဆင်နိုင်ချိန်မလုံလောက်ဘူးလို့ပြောကြပါတယ်။